အငယ်ဦးရတော့ခင်ဗျာဒီနေ့ဆက်နှစ်ချိန်မြောက်လွှတ်တော်အစည်းအဝေးတွေပြန်ဆရမှာပေါ့လေပြည်အောင်စုလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်တွေတာဝန်ကနေပြန်လဲရုပ်သိမ်းတဲ့ဆိုတော့ဥပဒေကြောင်းကိုတင်သွင်းတယ်လို့သိရပါတယ်ဗျာအဲ့ဒါဘလို့များအချိန်တွေထူးကြပါလဲဗျာ
လွှတ်တော်နာရကကနေပြီးတော့ဒီမက်ဆန္ဒရှင်တွေရဲ့1%ပါဆန့်ကနေပြီးတော့တိုင်တန်းနိုင်တယ်ဆိုတော့ဟာပိတ်နေနေတယ်ခွဲကြည့်အောင်ချင်ကဥဒီမှာပြတ်ထန်းထားချက်ဖြစ်လို့ဒါကိုပြင်မယ်ပြင်ဖို့ကြိုးစားတဲ့အခါမှာကြိုးစားခဲ့ပေမဲ့လည်းအဲ့ဒီကောက်စားမအောင်မြင်ခဲ့ဘူးအဲ့ဒီအခြေအနေတွေကိုရှင်းပြပြီးတော့လွတ်တော်တဲ့ရောက်နေတဲ့နိုင်ငံရေးပါတီတွေနဲ့တိုင်ပင်ပြီးတော့ဒီဟာပြတ်ထန်းနိုင်ရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ကိုသူရှင်းပြတာပါ20ရက်နေ့နောက်ဆုံးထားပြီးဥရေချမ်းကော်မတီကနေအစီရင်ခံစာတင်ပါလိမ့်မယ်
ဒီဥရီကျန်းကိုလည်း NLD ပါတီကအန်ဒီဒေါ်ဆန်းစုကြည်ကလည်းမဲဆန္ဒနယ်မြေတရားခိုင်နှုန်းကနေဖြုတ်ချနိုင်တယ်ဆိုတာမဖြစ်သင့်ဘူးဆိုပြီးတော့လည်းနေပြည်တော်မှာရှိတဲ့သတင်းတောက်တွေနဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့တယ်လို့ကျွန်တော်သိရပါတယ်။အငယ်တို့ဘက်ကရောဘယ်လိုများမြင်တယ်လဲဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့
ကျွန်တော်တို့ဟိုထွတ်တော်ဥက္ကဋ္ဌကိုဒီကံပြိုးပါတီဥက္ကဋ္ဌတာဝန်ကရုပ်သိမ်းလိုက်တာအနောက်သူ့ကိုလည်းတက်ဆိုင်ရာသူ့မဲဆန္ဒနယ်ကနေပြီးတော့ 1% ကနေပြီးတော့တောင်းဆိုတာအဲ့ဒီကိစ္စတွေမရှိခဲ့ဘူးဆိုရင်တော့ဒီဥပဒေကြမ်းကစောစောပိုင်းကလေးကထွက်သွားဖို့ပဲဗျ။ဒါပေမဲ့ဒီသူတို့ဒီပြည်ထောင်စုပါတီတွင်မှလည်းပြန်လည်ပုတ်တိုက်မှုတွေရှိတဲ့အခါကျတော့အခုနောက်ဆုံးဒီချိန်မှာပေါ်လာတဲ့အခါကျတော့ let's တုံ့ပြန်ရေးဆိုတဲ့သဘောမျိုးဆောင်လာတော့ NLD ပါတီအနေနဲ့ဒေါက်ဆန်းစုကြည်တို့အနေနဲ့လည်းဒါကိုမလိုလားတာဖြစ်ပါလိမ့်မယ်။အပြင်မှာခင်တဲ့အနေနဲ့ခြားပါတီကကိုယ်စားလှယ်တွေအမတ်တွေရဲ့စကားကိုနားထောင်ကြည့်ရတာလေသူတို့ကဒါကိုအခုပြတ်ထန်းဖို့အတွက်ပိတ်လို့လာလာရှိဖို့မရကြဘူ
းဒီလိုဥပဒေဆိုတာကရှိတဲ့ဥပဒေလို့များပြောနိုင်မလားဗျ
ရှိတဲ့ပါတယ်ဗျဒါကအခုဒီမိုကရေစီခေတ်ဆိုတာသူကအပြန်အလှန်အထိန်အကျောင်းလေးစနစ်မှာကိုကထည့်ထားရတယ်အဲ့တော့လွတ်တော်ကိုယ်စားလှယ်ဒီပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တာဖြစ်တယ်သူ့မှာပြောပိုင်ချိုးပိုင်ခွင့်တော့ပြည်သူလူထုတွေဆောင်ရွက်ပိုင်ခွင့်အဆိုရအုတ်ချွေရန်တရားပေါ်မှာထိန်းကျောင်းနိုင်ခွင့်ဒါတွေကိုပေးထားတယ်သူ့ကိုကြတော့ပြန်ပြီးတော့ဖြုတ်ချဖို့အတွက် check and balance လုပ်နိုင်တဲ့ရန်တရားတစ်ခုကိုထည့်မထားဘူးဆိုလို့ရှိရင်ဘယ်သူမှဖြုတ်လို့မရဘူးဆိုသူကထင်ရဆိုင်တော့မှာအဲ့အဲ့လိုမျိုးတွေမဖြစ်အောင်အတွက်ဒီဥပဒေလည်းပြတ်ထန်းဖို့လိုတာအမှန်ပါသို့တော့ 1% ဒီလူလူတို့ကတိုင်နိုင်တယ်ဆိုတဲ့ဟာကပါတီစုံဒီမိုကရေစီခေတ်မှာဒီအရေးအတွက်ကအလွယ်တကူစုနိုင်တဲ့အရေးအတွက်ဖြစ်တဲ့အတွက်ကြောင့်မလို့နည်းနေမလားပေါ့နော်အဲ့ဒါလေးကိုသုံးသပ်နေကြတာဖြစ်ပါတယ်အခုဒီတက်တန်းမှာကကျွန်တော်တို့တက်တန်းကလည်းကုန်ကန်နေပြီဒါကိုအခုပြတ်ထန်းပြီးတော့သူတို့လက်ထက်မှာအခုတိုင်တန်းထားတဲ့အမှုတွေကိုဖြုတ်ချဖို့အတွက်နော်ဟိုဒီဟိုဟာဖြစ်မယ်ဆိုရင်လည်းအချိန်ရသိမ့်မရှိတော့ဘူးဒီအချိန်ကာလအတွင်းမှာမဖြစ်သင့်ဘူးပေါ့မပြတ်ထန်းသင့်ဘူးလို့ထွတ်တော်ကလည်းအများစုကအဲ့လိုဆန္ဒရှိကြတာနေမှာပါသို့တော့လာမဲ့လွတ်တော်တက်တန်းမှာတော့မုတ်ချမလွဲမသွေရှိတဲ့ကိစ္စဖြစ်ပါတယ
်။အကဲတဆက်တည်းပါပဲဗျ။ပြည်ခိုင်ပြိုးပါတီဘက်ကလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့လွတ်တော်နှစ်ရက်မှာလွတ်တော်စည်းဝေးတွေပေါ့လေရဆိုင်ပေးဖို့ဆိုပြီးအစိုးတင်သွင်းကြတာတွေလည်းရှိခဲ့တယ်လို့သိရပါတယ်ဗျ။လက်ရှိပေါ့လေကျွန်တော်တို့မြန်မာနိုင်ငံနိုင်ငံရေးအခြေအနေကလွတ်တော်အစည်းအဝေးတွေကရဆိုင်တင်မတင်ဘလို့မြန်မာသလဲဗျ။အ
ဲသူတို့တင်ပြတဲ့အဆိုပြုချက်ထဲမှာကတော့အခုလက်ရှိရေဘေးရင်ဆိုင်နေရတဲ့ကိစ္စကိုထောက်ပြပါတယ်လွတ်တော်ကိုယ်စားလှယ်တွေကတက်ဆိုင်ရာပြည်သူလူထုနဲ့အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းနဲ့နောက် NGO တွေနဲ့ပေါင်းစပ်ပြီးတော့လိုအပ်တာတွေကိုသွားကူညီဖို့တင့်တယ်သွားကူညီဖို့လိုတယ်ဆိုတဲ့ဟာကိုသူထောက်ပြပါတယ်နောက်တစ်ခုကဒီအစိုးရအဖွဲ့အနေနဲ့အရေးကြီးအတည်ပြုရမယ့်ဥပဒေတွေကိုလည်းငြင်းငြင်းဆန်းဆန်းအတည်ပြုပေးဖို့ဆိုတဲ့ဟာလည်းပါပါတယ်ခဏလေးဆိုလို့ရှိရင်ကျွန်တော်တို့ချင်းဝေကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်ရဲ့အတည်ပြုချက်ရဖို့လိုတယ်။နောက်ကိုကန်းကဒီရေးပေါ်အခြေအနေကြီးညာထားတဲ့ကိစ္စလည်းရက်တိုးဖို့လိုတယ်။နော်အဲ့လိုဟာမျိုးတွေကတော့ဒီတပတ်လောက်အတွင်းမှာငြင်းငြင်းထက်ထက်လုတ်ဆရာရှိတာလုတ်ပြီးတော့ကြံတဲ့ကိစ္စတွေရန်နာပြီးတော့ရေးဘေးကိစ္စကျေစရေးအတွက်ရဆိုင်တဲ့နယ်လို့တင်ပြတာဖြစ်တဲ့အတွက်အကျိုးအကြောင်းတော့ရှိနေတယ်လို့ကျွန်တော်ကသုံးသပ်ပါတယ်။
ဒီလွတ်တော်ဥက္ကဋ္ဌနှစ်ဦးကရောဒီလွတ်တော်တွေရဆိုင်ပေးဖို့ကိစ္စကိုရောဘာတွေများသူတို့ညွှန်ကြားတာမျိုးရှိပါသေးလဲဗျ။
အမျိုးသားလွတ်တော်မှာကတော့ကြားရတာကဒီအဖိုးကိုမဲခွဲလိုက်တဲ့အခါအောင်သွားတယ်လို့ပြောပါတယ်။လွတ်တော်ကိုယ်စားလှယ်တွေကအဲ့လိုရဆိုင်ဖို့သဘောတူတယ်ဆိုတဲ့အတိတ်ပဲဖြစ်ပြီးတော့ကျွန်တော်တို့ပြည်သူလွတ်တော်ကဥက္ကဋ္ဌကတော့ပြည်သူလွတ်တော်ခုတည်းကနေဆုံးဖြတ်လို့မရဘူး။ဒါကပြည်ထောင်စုလွတ်တော်နဲ့ဆိုင်တယ်ပြည်အောင်စုလွှတ်တော်ကိုတည်လာမဲ့သဘောရှိပါတယ်
။အကယ်၍ရတော့အခုလိုပြကြပေးတာကျေးဇူးများတင်ပါတယ်ဗျာ
။ဟုတ်ကဲ့ပါဗျာ။